စစ်ကောင်စီတရင်ပေဒလန်းဆိုတဲ့ဆွဆွဲချက်နဲ့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ဝန်ထမ်းတဦးမွန်ပြည်နယ်မော်လမြိုင်မြို့မှာမနေ့ဂျွန်လ10ရက်နေ့ကအသက်ခံရတယ်လို့ဒေသခံတွေကပြောပါရတယ်။တေဆုံးသူဦးမျိုးမင်းထွတ်ဟာစစ်ကောင်စီတပ်နဲ့ပတ်သက်ဆက်နွယ်နေလို့တပ်ဖြတ်ခဲ့ကြောင်းမော်လမြိုင်မြို့နယ်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ကသတင်းထုတ်ပြန်ထားပါရတယ်။ဒီအကြောင်းရန်ကုန်ကနေသတင်းပေးပို့ထားတာကိုကိုငင်းချမ်းပြောပြပေးပါရှင်
။မွန်ပြည်နယ်မော်လမြိုင်မြို့ကတန်လွင်လန်းဦးရင်မှာကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ဝန်ထမ်းတဦးမနေ့ကဂျွန်လ10ရက်ညနေပိုင်းမှာလှုပ်ကြံတပ်ဖြတ်ခံရကြောင်းဒေသခံအမျိုးသမီးတော်မိုးဝေကပြောပါတယ
်6နိုင်လောက်ပေါ့လေ9နိုင်ကျစော6နိုင်လောက်ချိန်မှာပေါ့အဲ့မှာဆန်လို့ဥရင်ဒီမှာလမ်းရှိတယ်အဲ့လမ်းကြားလိုမျိုးပေါ့အဲ့မှာလူတူပြတ်ခံရတယ်တူတူပဲလဲဆိုတာတော့မသိဘူးငောင်းမအဲ့ဒီ PDF လာပါလားသူတို့ထုတ်ပြန်တဲ့ဟာထုတ်ပြန်ထားတာပြည်တာတော့မော်လမြိုင်မြို့နယ်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ကအမျိုးမျိုးဆိုတဲ့သူတို့ထားတဲ့သူတွေကြောင်းပေါ့လေ
တေဆုံးသူဦးမျိုးမင်းထွတ်ဟာ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ရုံးကနေအင်ကိုအပြန်တန်လွင်ဥယျင်လမ်းနာမှာလှုပ်ကြံတက်ဖြတ်ခံရတာပါမော်လမြိုင်ပြည်သူ့ကာကွယ်ရေးအဖွဲ့ကသူတို့လက်ချက်ဖြစ်ကြောင်းထုတ်ပြန်ထားပြီးတော့တေဆုံးသူဟာမော်လမြိုင်မြို့အတွင်းအစင်းစစ်ဆေးရမှာပါဝင်သူဖြစ်တယ်လို့အရွယ်မရောက်သေးတဲ့အမျိုးသမီးတွေကိုဖျားယောင်ဖျက်ဆီးနေတယ်ဆိုတဲ့ဆွဆွဲချက်နဲ့တက်ခဲ့တာလို့ဖော်ပြထားပါတယ်တေဆုံးသူဦးမျိုးမင်းထွတ်ဟာ WHO မြန်မာရုံးမှာ9နှစ်နီးပါးကားဒရိုက်ဘာအဖြစ်တာဝန်ထမ်းဆောင်ခဲ့သူပါကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ဝန်ထမ်းတဦးအသက်ခံရတဲ့ဖြစ်စဉ်အပေါ်အလွန်တရာဝမ်းနဲ့ချီကွဲရတယ်လို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂဌာနကိုယ်စားလှယ်လဲဖြစ်လူသားချင်းစာနာမှုဆိုင်ရာညှိနှိုင်းရေးမှုလဲဖြစ်တဲ့ Mr. Ramanathan Black Krishna ကကြေညာချက်ထုတ်ပြန်ပါတယ်ကုလသမဂ္ဂရဲ့ဗန်မလိုက်တဲ့ရည်တည်ချက်နဲ့လူသားချင်းစာနာမှုကူညီမှုလုပ်ငန်းတွေကိုလေးစားအတိမတ်ပြုဖို့နဲ့တပ်ဆိုင်ရာအစုဖွဲ့အားလုံးအနေနဲ့အရက်သားတွေရဲ့အသက်အန္တရာယ်ကိုလည်းအကာအကွယ်ပေးကြဖို့လဲတောင်းဆိုထားပါတယ်အခုလိုအရက်သားတွေအပေါ်အကြမ်းဖက်တဲ့လုံရက်တွေကိုပြင်းပြင်းထန်ထန်ရှုံချကြောင်းလဲဒီကြေညာချက်မှာဖော်ပြပါတယ်အခုဖြစ်စဉ်ပေါ်မျှတတဲ့စုံစမ်းစစ်ဆေးမှုတွေလုပ်ပြီးကျူးလွန်သူတွေကိုအရေးယူနိုင်ဖို့မျှော်လင့်တယ်လို့လဲကုလသမဂ္ဂဌာနကိုယ်စားလှယ်ရဲ့ကြေညာချက်မှာပါရှိပါတယ်မော်လမြိုင်မြို့ကန်တဦးကတော့အခုလိုဝန်ထမ်းတဲ့အရက်သားတွေအပေါ်လုံခြံတက်ဖြတ်တာမျိုးကိုလက်သိမ့်မခံနိုင်ကြောင်းအခုလိုပြောပါတယ
်ဒါဘယ်လိုလုပ်လဲခံလို့ရမလဲသူကဒီလိုကြိုးပြလုံရက်တွေလုံနေတဲ့ဥစ္စာကိုသူတို့အလိုကိုမလိုက်သူတို့ကိုမထောက်ခံဘူးဆိုပြီးတော့ support နဲ့ကဆက်နေတဲ့ support နဲ့ရှုနေတော့အဲ့ဒါလွှဲတာပေါ့ကိုကိုသူကသူ့ကိုကိုသက်အဲ့လို message ရှိကြတာမျိုးပါဒါကလည်းအကျက်ဖက်တာမျိုးပေါ့
မော်လမြိုင်မြို့အတွင်းလှုပ်ကြံခံရပြီးနောက်ပိုင်းလုံခြုံရေးစစ်ဆေးမှုတွေများလာတယ်လို့မော်လမြိုင်မြို့ကန်ဒေါ်မိုးဝေကပြောပါတယ
်မြို့ပေါ်မှာလည်းနေရာတော်တော်များများမှာစစ်ဆေးဖို့ဒီကြည့်တယ်ခါတိုင်းလိုမျိုးမဟုတ်တဲ့နဲ့ဥမာလူတယောက်ဆိုရင်ကားနဲ့လိုင်းကားပေါ်အစီအစီချဆက်ပြီးတော့တကူလုံးဆက်ပြီးတော့လုံချောင်ကြီးတွေကြတော့လူတင်းကြထားတယ်မင်းညာပါလို့
မော်လမြိုင်မျိုးတွင်းမှာ PDF အဖွဲ့နဲ့ဆက်ဆက်နေတယ်ဆိုပြီးဖမ်းဆီးမှုတွေလည်းရှိနေတယ်လို့မျိုးကန်တူကပြောပါတယ်
ဘူဘလကလေးလက်ထားဝတ်ကနဆက်လေးလက်ရှိပြီပေါ့ PDF နဲ့ဆက်တယ်ဘူးလို့တူပြာဆွဲရတာပေါ့ဒီဖုန်းလေးလို့သူဖမ်းလို့ပြောတာပေါ့လွန်ခဲ့တဲ့ညအခုဆိုမညပြီးပါရဲ့ပေါ့ဆရာလည်းမဆွဲရလို့အစီအစဉ်ကြီးရဲ့စကားမှာ
မွန်ပြည်နယ်အတွင်းမှာရဲသားအုပ်ချုပ်ရေးမှုတွေကို PDF အဖွဲ့ကနေမကြာခဏလှုပ်ကြံတပ်ဖြတ်မှုတွေရှိနေတာပါစစ်တပ်ကနေအာဏာသိမ်းပြီးနောက်ပိုင်းစစ်အုပ်ချုပ်ရေးကိုလက်မခံတဲ့လူငယ်တွေကဒေသခံကာကွယ်ရေးအဖွဲ့ဖွဲ့ပြီးစစ်တပ်ကိုခုခံလာကြတာပါတစ်ချိန်တည်းမှာပဲစစ်တပ်နဲ့ဆက်နွယ်သူစစ်ကောင်စီသတင်းပေးဒလန်းဆိုပြီးဆွဆွဲတက်ဖြတ်မှုတွေရှိနေတယ်လို့စစ်တပ်ဘက်ကလည်း PDF နဲ့ဆက်နွယ်သူတွေကိုပြစ်ခတ်ဖမ်းဆီးမှုတွေရှိနေပါတယ်ခင်ဗျာ